မြန်မာနိုင်ငံတွင်ကအကျဉ်းထောင်တွေနဲ့အကျဉ်းသားအရေးအတွက်မမျှမတမှုတွေကြောင့်အသက်အန္တရာယ်ထိခိုက်လာနိုင်တဲ့အခြေအနေတွေအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေတွေအရန်ဆိုးရွားလာတဲ့အတွက်အကျဉ်းထောင်လက်ဆွဲဥပဒေနဲ့အညီအစိုးရတာဝန်ရှိသူတွေစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အကျဉ်းသားအရေးဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်။
အကျဉ်းသားအများစုအကျဉ်းထောင်ကနေလွတ်မြောက်ပြီးနောက်ပိုင်းလူကုန်တိုက်ခါရှိရှိလူပေါင်းတိုင်းဝိုင်းနဲ့တဟဆာသာဖြစ်ဖို့ပေါင်ကူးကူညီပေးတဲ့အစီအစဉ်မျိုးတွေလည်းစီမံကိန်းချဆောင်ရွက်ပေးတယ်လို့အကြံပေးပါတယ်။မဆုမောင်ကစူးစိတင်ပြထားပါတယ်။
ဟုတ်ပါတယ်မြန်မာနိုင်ငံတဝန်းမှာရှိတဲ့အကျဉ်းထောင်တွေထဲမှာအကျဉ်းသားဥယေကတနစ်ထက်တနစ်ပိုတိုးလာနေပြီးအခုဆိုရင်သင်္ကန်းနာအထီရှိလာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကပြောပါတယ်အကျဉ်းထောင်တွေရဲ့အကျဉ်းသားတွေဟာနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အထူးသဖြင့်လုံလောက်တဲ့အိပ်စက်ချိန်မရတယ်လို့တကူရေးတန့်ရှင်းရေးနဲ့တောက်တုံးရေးမတန့်ရှင်းမှုတွေပါဝင်စ
စိုးရိမ်စရာအခြေအနေအခုလိုရှင်းပြပါတယ
်လက်ရှိပေါ့နော်ဒီအကျဉ်းဆုံးဥယျာဉ်ပေါင်းက6000ကျော်လောက်ရှိတယ်လို့အကျဉ်းဆောင်အာဏာပိုင်တွေကကြိုးကြက်ကြက်တွေကကျွန်တော်သိရတာရှိပါတယ်ပြည်ဆိုင်ထောက်မှာဆိုလို့ရှိရင်လူပြည်ဝန်ဆန်းမှုက9000ကျော်လောက်ပဲရှိတယ်ဒါပေမဲ့ဒီအခုရှိနေတဲ့အကျဉ်းဆုံးဥယျာဉ်က1000နဲ့1000ထက်လောက်မှာရှိနေတဲ့အတွက်ဒီနှစ်ဆနီးပါးလောက်အကျဉ်းဆုံးဥယျာဉ်များနေတာရှိပါတယ်အဲ့လိုအလားတူပဲတခြားထောင်လေးမှာလည်းအချင်းသာဥယျာဉ်များနေတယ်လို့လူ့ခွင့်ကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကကျွန်တော်တို့သိထားရတာရှိပါတယ်သူတို့ပြင်လူတယောက်ရဲ့အသက်ရှင်သန်ရေးအတွက်လိုအပ်ချက်တွေရှိပါတယ်မီဒီယာကညဘက်အိတ်လို့ရှိရင်သူတို့ကသူတို့အတွက်အိတ်ဆရာနေရာကအလုံးလုံးမရရှိနောက်တစ်ခုကဒီလေဝင်လေထွက်မကောင်းတဲ့ကိစ္စမျိုးတွေရှိတယ်ဒါကျမ်းမာရေးဆိုင်ရာအရန်ကိုသိုးရတဲ့ကိစ္စချိုးထောင်တွေမှာထောင်ဖေးမှုဆိုတာမရှိဘူးနောက်ဆရာဝန်တွေအလုံးလုံးမရှိဘူးဆေးဝါးအလုံးလုံးမရှိဘူးအဲ့လိုဖြစ်တဲ့အခါကျတော့ဒီအချင်းသားတွေအတွက်တကယ်လို့လိုအပ်တဲ့လုံလောက်တဲ့ကျန်းမာရေးဆောင်ရွက်ခွင့်တွေကတော်တော်လေးကျော်ပါတော့တဲ့အနေအထားမျိုးတွေရှိပါတယ်။ဒါကလူကိုလူလိုထားတဲ့ပုံစံမျိုးမဟုတ်တော့ဘဲနဲ့လူစင်ကရော့ကြပြီးတော့တတိယဆန်လိုထားတဲ့ပုံစံမျိုးတွေဖြစ်အောင်ဖြစ်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ
်။အခုလိုမျိုးအချင်းတောင်တွေထဲမှာထောင်ကနန်းတောင်ကနန်းအထိကြက်သိမ့်နေပြီးမလုံမလောက်ဖြစ်နေရတဲ့အနေအထားတွေသူတို့ရဲ့နေစဉ်အချင်းတောင်ဘဝလူခွင့်ရင်းနဲ့အညီရှားဝင်နေရေးကျန်းမာရေးဆောင်ရွက်မှုနဲ့လူသားလူဆက်ဆံခံရဖို့အပါအဝင်အချင်းတောင်တွေထဲမှာရာဇဝတ်မှုကျူးလွန်မှုလူစုဆောင်းတို့ဖြစ်နေတာတွေကိုအစိုးရနဲ့အချင်းတောင်အချင်းဦးစီးအချင်းစခန်းတွေကိုဓာတ်ရိုက်ကင်တွယ်နေတဲ့ပြည်ထောင်စုဝန်ကြီးဌာနအနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းတဲ့လို့လည်းဥပိုလ်ကြီးကတိုက်တွန်းပါတယ
်ဒီလက်ပေးလက်ယူကိစ္စတွေရှိတယ်ဒီပတ်စံရဖို့အတွက်ညှင်းမနှိပ်ဆက်ခံရတာမျိုးတွေရှိတယ်ပတ်စံမပေးနိုင်ဘူးဆိုလို့ရှိရင်တကယ်ဟိုအလုံချမ်းနေလို့ရမယ်ပတ်စံပေးနိုင်တဲ့သူကလည်းနဲ့ဆက်သွားမယ်ဆိုတော့ဒီလိုကိစ္စမျိုးတွေကလည်းထပ်ပြီးတော့ဖြစ်ပေါ်နေတာမျိုးတွေရှိပါတယ်ဒါရီအတွက်ကတော့နိုင်ငံတော်မှာအပြည့်အဝတာဝန်ရှိတယ်။နိုင်ငံတော်ကဒီလိုမျိုးအချင်းသားတွေကိုထိန်းချုပ်တဲ့အခါမှာဟိုအချင်းတော်ရဲ့လက်ဆွဲဥပဒေရအကျယ်ဝင်းကဘယ်လောက်ရှိရမလဲဆိုတော့သတ်မှတ်ထားပြီးသားဖြစ်ပါတယ်။အဲ့လိုပဲနိုင်ငံတကာစီးပွားရေးကနေမှလည်းသတ်မှတ်ထားပြီးသားဖြစ်တဲ့အတွက်ဒီတိုင်းကိုအစဉ်ပြေအောင်နိုင်ငံတော်ကပြင်ဆင်ပေးရမှာဖြစ်ပါတယ်။ဒီလိုဘိုင်းတွေမှာနိုင်ငံတော်ဘက်ကအားနည်းနေတယ်မျိုးကိုကျွန်တော်တို့တွေ့ရပါတယ်။
အခုလိုမျိုးထောင်နေတဲ့မှာအခြေခံကျန်းမာရေးဆောင်ရှောက်မှုအားနည်းခဲ့တာ၊ဆေးဝါးကုသမှုတွေညံ့ဖျင်းခဲ့တာတွေနဲ့အစားအသောက်အနေထိုင်ဆိုးဝါးခဲ့တာတွေကြောင့်နိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတွေထောင်ကပြန်လွတ်မြောက်လာတဲ့အခါမှာလည်းဆိုးဝါးလာတဲ့ကျန်းမာရေးထိခိုက်မှုတွေနဲ့အသက်သေဆုံးမှုတွေဖြစ်ရတာအပါအဝင်လုပ်ငန်းဝင်တွင်ဝင်ရောက်ရင်းနဲ့လူပေါင်းတိုင်ဝမ်ကိုပြန်လည်ဝန်ဆက်မှုတွေမှာအခက်အခဲတွေကြုံလာရနေတာတွေရှိပါတယ်။ဒီလိုအနေထားတွေပေါ်မှာတက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကဒီအရေးပေါ်အထူးအာရုံစိုက်အလေးထားဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့နိုင်ငံရေးအကျဉ်းသားကိုကူညီပေးနေတဲ့ဥပိုလ်ကြီးကပြောပါတယ
်ခေအဆက်ဆက်နောက်အစိုးရအဆက်ဆက်ကနေပြီးတော့ဒီနေ့ပြည်သူ့အစိုးရဖြစ်တဲ့အချိန်အထိပေါ့ဒီတော်ဝလွတ်လာတဲ့အကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ free integration program လို့ခေါ်တာပေါ့နော်လူ့ဖွဲ့စည်းတွေကိုဖြည်းဖြည်းချင်းပြန်ပြီးတော့ပေါင်းကူးနိုင်ရေးပေါ့ဒီလိုအစီအစဉ်မျိုးတွေလုံးဝမရှိခဲ့ဘူးအခုအချိန်ကြီးလည်းမရှိသေးပါဘူးဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းသူ့ရင်ပြောင်းလဲရမှာဖြစ်တယ်တော်နဲ့ထွက်လာပြီးတဲ့အခါကျတော့လေသူတို့တွေကိုဒီလူ့ဖွဲ့စည်းတွေကိုပြောင်းဝင်ဆက်နေအောင်ကျွန်တော်တို့ကဝိုင်းဝန်းကူညီပေးရမှာဖြစ်ပါတယ်ကျွန်တော်တို့တော့အကြံပေးနေရရှိပါတယ်နိုင်ငံကဒီလူ့ခွင့်ကော်မရှင်နဲ့လည်းကျွန်တော်တို့ဒီကိစ္စကိုဆွေးနွေးနေကြတာလည်းရှိတယ်ဆွေးနွေးနေကြတယ်လည်းရှိတယ်အချင်းချောင်းတစ်ခုလည်းနဲ့တင်ကျွန်တော်တို့မလုံလောက်ဘူးချွတ်တော်ပါပါရပဲပေါ့ချွတ်တော်ကတချို့ဥပဒေကိုပြင်ပြောင်းလဲပေးရမှာလုပ်ပြီးတဲ့အခါကျတော့မှအဲ့ဒီဥပဒေနဲ့အညီပေါ့ကျွန်တော်တို့ထောင်ထဲမှာအဆင့်ဆင့်ဒီ interview တွေလုပ်ရအောင်လေအဲ့လိုလုပ်တဲ့အခါမှာလည်းဒီတကယ်ကျွမ်းကျင်တဲ့သူတွေပါဖို့လိုအပ်တယ် ဒီလိုကကြတော့ဒုဖွဲ့စည်းတဲ့အန်ဒီရဲ့အနည်းဆုံးလူတွေကိုကျွန်တော်တို့ရွေးချယ်ပြီးတော့ချုပ်ပေးကြတဲ့အနေတိုင်းမျိုးလေးရှိပါတယ်။
အချင်းအောင်ပြုပြင်ပြောင်းလဲရေးနဲ့အချင်းအောင်လက်ဆွဲဥပဒေနိုင်ငံတကာအဆင့်မီဖြစ်စေဖို့နဲ့အချင်းသားတွေလူခွင့်အပြည့်အဝရရှိစေဖို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်နဲ့အချင်းသားရေးဆောင်ရွက်သူတွေနေပြည်တော်မှာလာမယ့်ဖေဖော်ဝါရီလတည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ဒါအပြင်အချင်းအောင်နေထဲမှာအချင်းသားဥယျာဉ်တွေကိုတရားဝင်ဥတွေနဲ့အညီစနစ်တကျဘယ်လိုလျှော့ချနိုင်မလဲဆိုတဲ့စာတမ်းအစီရင်ခံစာထွက်နိုင်မှုကိုလည်းအချင်းသားကူညီဆောင်ရှောက်ရေးအသင်းကဆောင်ရွက်နေတယ်လို့သိရပါတယ်ရှင်။